to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ23ရက်စောင့်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ကကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမုံပါရှင်
။ကျမကတော့စုမြတ်မုံပါ။မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့ပဲဖြစ်ဖြစ်ရင်ဆိုင်ဖို့ပဲဖြစ်ဖြစ်အဆင်သင့်မယ်လို့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကိုတင်သွင်းတဲ့အမေရိကန်ကုန်ပစ္စည်းတွေမော်တော်ယာဉ်တွေအပေါ်သွင်းကုန်ကွန်ထပ်တိုးမယ်လို့တရုတ်ကကြေညာလိုက်ပါတယ်။အခုလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့မြမတက်မတော်နယ်မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဘွဲ့ရဲ့တိုက်ပွဲတွေဒီကနေ့အထိပြင်းပြင်းထန်ထန်ဆက်ပြီးတော့ဖြစ်နေပါတယ
်ဒီမနေ့၄နာရီ30ကနေ9နာရီခန့်ပေါ့နော်အဲ့ဒီမှာလဲတိုက်ပွဲဟိုဖြစ်တာကော့ညနေခြေကကောင်းခန်းရွာအနီးမှာဒီခလာ
အေးတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့မြန်မာနိုင်ငံမှာမူရစ်ဆေးဝါးဒီတန်မိုးဘီလီယံနဲ့ချီပြီးဖမ်းဆီးရမိတဲ့အပေါ်မှာတက်မတော်ရဲ့သတင်းသာရှင်းလင်းပွဲအတွင်းသတင်းထုတ်ပြန်ချက်နဲ့အတူပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွတ်တော်ဥပဒေချမ်းကော်မတီမှာထည့်သွင်းဆွေးနွေးဖို့လွှတ်တော်မှတင်ပြမှုနဲ့ပတ်သက်ပြီးတော့တက်မတော်သားကိုယ်စားလှယ်တွေဘက်ကအခြေတင်ဆွေးနွေးကြတဲ့အကြောင်းနောက်ရိုဟင်ညာဒုက္ခသည်တွေနေရက်ပြန်နိုင်ရေးမြန်မာနိုင်ငံမှာတော့အခြေအနေတွေကအဆင်သင့်မဖြစ်သေးဘူးလို့ကုလသမဂ္ဂကပြောဆိုလိုက်တာစတဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညာအတွက်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့ပဲဖြစ်ဖြစ်ရင်ဆိုင်ဖို့ပဲဖြစ်ဖြစ်အဆင်သင့်ရှိနေတယ်လို့ဒီကနေ့ပြောကြားလိုက်ပြီးရှေ့မတိုးနိုင်ဖြစ်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေအပေါ်အမေရိကန်အစိုးရရဲ့ချင်းကပ်ပုံပြောင်းဖို့အချိန်လုံးလုံးလောက်လောက်ပေးထားပြီးလို့တတိပေးလိုက်ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ကအရေးယူတက်ခတ်မှုတွေထပ်လုပ်မယ်ဆိုရင်တော့တွက်ချက်မှုအမှားဖြစ်သွားလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယွန်ဟိုရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှဖော်ပြခဲ့တာပါ။အမေရိကန်ဘက်ကနားလည်သဘောပေါက်အောင်လုံလောက်တဲ့ရှင်းပြမှုတွေလုပ်ခဲ့တယ်လို့အစွမ်းကုန်စိတ်ရှည်အချိန်ပေးခဲ့ပြီလို့လည်းရီယွန်ဟွန်ကဆိုပြီးတော့ဆွေးနွေးဖို့ရောရင်ဆိုင်ဖို့ပါအသင့်ပဲလို့ပြောကြားခဲ့တာပါအခုလိုပြောကြားတဲ့အတွက်မြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးမှုတွေပြန်ဆနိုင်မှာမဟုတ်သေးဘူးဆိုတဲ့လက္ခဏာပြသနေပါတယ်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရင်လေ့ကျင့်မှုပြီးတာနဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆပြီးမစောတုံးဆက်သတ်မှုတွေရပ်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကသူ့စီရေးသားပေးပို့တဲ့စာထဲမှာကတိပြုထားတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားထားတာပါစီရင်လေ့ကျင့်မှုတွေအင်္ဂါနေ့ကပြီးဆုံးသွားခဲ့ပြီးမြောက်ကိုရီးယားဘက်ကအမကျေနပ်မှုတွေကိုသာပြသခဲ့ပါတယ်မြောက်ကိုရီးယားပေါ်ပြင်းထန်ဆုံးတိုက်ခတ်မှုတွေဆက်ထားမယ်လို့ပြောကြားခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကိုလည်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကဝေဖန်ပါတယ်ပွန်ပေယိုဟာလက်ရှိအမေရိကန်နိုင်ငံသားရေးမူဝါဒထက်သူ့ရဲ့နိုင်ငံရေးညီမှန်းချက်အတွက်သာပိုအာရုံစိုက်နေတယ်လို့ရီယွန်ဟိုကတိုက်ခိုက်ပြောကြားခဲ့ပါတယ
်ဂျပန်နဲ့တောင်ကိုရီးယားကြားစစ်ပတ်ထောက်လိုင်းရေးသတင်းတွေပြန်လည်ဖလှယ်ရေးဆိုင်ရာသဘောတူညီချက်ကိုအဆုံးသတ်ဖို့တောင်ကိုရီးယားကဆုံးဖြတ်လိုက်တာဟာနိုင်ငံသားအပြန်အလှန်ယုံကြည်မှုကိုထိခိုက်ပျက်စီးစေတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီကနေ့မှပြောလိုက်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားကြားနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ကိစ္စကိုဖြေရှင်းပါဝင်နိုင်ငံသားယုံကြည်မှုကိုပြန်လည်တည်ဆောက်ဖို့တောင်ကိုရီးယားကိုဂျပန်နိုင်ငံကတိုက်တွန်းလိုက်ပြီးတော့တောင်ကိုရီးယားအနေနဲ့သူတို့ရဲ့ဂရီကိုကိုထိမ့်သိမ်းမယ်လို့မျှော်လင့်တဲ့အကြောင်းမိမိတို့ဘက်မှဒီအခြေခံမူဝါဒနဲ့ပတ်သက်ပြီးပြောင်းလဲမရှိကြောင်းနိုင်ငံသားဂရီကိုတွေဆောင်ထိမ့်ဖို့တောင်ကိုရီးယားကိုဆက်ပြီးတိုက်တွန်းသွားမှာဖြစ်ကြောင်းဝန်ကြီးချုပ်အာဘေကပြောပါတယ်။ကြိုးရတဲ့ကုံသပတ်နိုင်ငံများဆင်းတဲ့ကနေတောင်ကိုရီးယားကိုဖယ်ရှားဖို့မကြသေးခင်ကပဲဂျပန်ကဆုံးဖြတ်ခဲ့တာကိုထောက်ပြပြီးဂျပန်နဲ့ချုပ်ဆိုထားတဲ့စစ်ဘက်ထောက်လိုင်းရေးသတင်းချက်လက်ဖလှယ်ရေးဆိုင်ရာသဘောတူစာချုပ်ကိုကျွန်တော်ရင်းနေမှာတောင်ကိုရီးယားဘက်ကပယ်ဖျက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဘရာဇီးယားနိုင်ငံတွေကအမေဇွန်တတော်ကြီးအကြီးအကျယ်မိလောင်ကျွမ်းနေတဲ့ကိစ္စကိုမကြခင်ကျင်းပမဲ့ G7 ထိပ်သီးစည်းဝေးပွဲမှာအဓိကထားဆွေးနွေးတဲ့လို့ပြည်သစ်သမ္မတပြောကြားခဲ့တာကိုဘရာဇီးယားသမ္မတဂျာယာဘော်ဆနဲရိုကသူ့နိုင်ငံအချုပ်အခြာကိုဝင်ဆွတ်တာပဲလို့ဆွဆွဲလိုက်ပါတယ်ကမ္ဘာကြီးအတွက်အောက်ဆီဂျင်20ရာခိုင်နှုန်းထုတ်ပေးနေတဲ့အမေဇုန်အမြဲတမ်းတက်တော်ကြီးမီးလောင်နေတာဟာနိုင်ငံတကာပြဿနာဖြစ်တဲ့ကမ္ဘာအိမ်ကြီးမီးလောင်နေပြီလို့ပြင်သစ်သမ္မတအမန်နျော်မက်ခရွန်က Twitter ပေါ်မှာရေးသားခဲ့တာပါဒေတာရင်းနိုင်ငံတွေမပါတဲ့ G7 စီဝေးဝဲမှာအမေဇုန်တက်တော်အကြောင်းဆွေးနွေးဖို့ပြောတာဟာ27ရာစုမှာကိုလိုနီစိတ်ဓာတ်ကိုပြတာတာပဲလို့ဘရာဇီးသမ္မတဘော်ဆနဲရိုက Twitter ပေါ်မှာတုံ့ပြန်ပါတယ်အရှင်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့တော်မီကြောင့်အရေးပါပြီးပြန်အစားထိုးလို့မရနိုင်တဲ့ဂေဟာစနစ်ကြီးပြောက်ွယ်ပျက်စီးသွားမဲ့ဘေးနဲ့ရင်ဆိုင်နေရပါတယ်။နေရာထောင်တဲ့ချီမှာလောင်ကျွမ်းနေတဲ့တော်မီတွေကိုလက်သမားတွေကရှို့ခဲ့တာဖြစ်နိုင်တယ်လို့သမ္မတကဆွဆွဲပါတယ်။ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ဒီစီဝေကိုပြည်သူနိုင်ငံပြည်လဲကန်ဂျီအပန်းပြစ်ကန်တစ်ခုဖြစ်တဲ့ဘီအာရက်စ်မြို့မှာဒီသတင်းဘက်ကောင်မှာတနင်္ဂနွေနေ့မှာစပြီးကျင်းပမှာဖြစ်ပါတယ်အဲ့ဒီဒီစီဝေအတွင်း ကမ္ဘာလွှမ်းခြုံဆက်ဆံရေးကိုစတင်တဲ့အမြင်ရှိသူမဟာမိတ်တွေကိုထိုးနှက်ဝေဖန်တိုက်ခိုက်တတ်သူအမေရိကန်သမ္မတနဲ့လည်းဆက်ဆံကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ကကနေဒါနိုင်ငံကပိတ်မြို့ချောဘွာမြို့မှာဒီ ကျွန်တော်တို့ကပြောတာကိုကန့်ကွက်တဲ့အနေနဲ့2018ဂျီ7အဆုံးသတ်ပူးတွဲကြေညာချက်ဒါမှမဟုတ်တရားဝင်ထုတ်ပြန်ချက်အပေါ်ထောက်ခံချက်ကိုလည်းသမ္မတထရမ့်ကပြန်ပြီးရုပ်သိမ်းခဲ့ပါတယ်။ဒီနေ့ထိပ်သီးစီဝေးအပြီးမှာတော့ပူးတွဲကြေညာချက်ထုတ်ပြန်မှာမဟုတ်ဘူးလို့အင်ရှင်ပြင်သစ်သမ္မတအမန်ယောမက်ခရွန်ကသတင်းတောက်တွေကိုပို့ထူးနေမှာပြောထားပါတယ်။အီရန်အနေနဲ့ဥရုယာတီပြောင်းလဲမှုဆန် 7 ထိပ်သည်အစည်းအဝေးလည်းဖြစ်ပါလိမ့်မယ်ခင်ဗျာ
and then nyabe myama ba da season ni ko nya bai 9 nai ka ni 10 nai chi tidometer 25 kilohertz 1695 tidometer 32 kilohertz 9300 nya tidometer 51 kilohertz 585 ro chin sin ni tin ngwe ma tidometer 190 kilohertz 1509 ka ni pyo thau lwe pin ma le chin
တော့ကြာနေ냐ပဲနိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။တရုတ်နိုင်ငံကိုတင်သွင်းတဲ့ဒေါ်လာ85ဘီလီယံတန်ဖိုးရှိတဲ့ American ကုမ္ပဏီစီးရီအပေါ်တရုတ်ကသွင်းကုန်ခွန်တိုးမြင့်မဲ့အပြင် American လုံမော်တော်ယာဉ်တွေအပေါ်25ရာခိုင်နှုန်းအခွန်ပြန်လည်ကောက်ခံတော့မှာဖြစ်ပါတယ်။ September 1ရက်ကစပြီးနောက်ထပ်တရုတ်ကုန်တွေအပေါ်သွင်းကုန်ခွန်10ရာခိုင်နှုန်းကောက်မဲ့တမနာဒေါ်လာ Trump ရဲ့အစီအစဉ်အပေါ်တရုတ်ကလက်တုံပြန်လိုက်တာဖြစ်ပါတယ်။လေယာထွက်ကုန်တွေ၊ရေနံစိမ်းတွေ၊အသေးစားလေယာဉ်တွေ၊မော်တော်ကားတွေအပါအဝင်အမေရိကန်ကတင်ပို့တဲ့ပစ္စည်း 9,000 ကျော်ကိုသွင်းကုန်ခွန်900ခိုင်နှုန်းကနေ10ရာခိုင်နှုန်းနောက်ထပ်ထပ်တိုးမယ်လို့တရုတ်စီးပွားကူးသန်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တချို့ပစ္စည်းတွေကို September 1ရက်မှာစတင်ကောက်ခံမှာဖြစ်ပြီးတော့တချို့ကိုတော့ December 15ရက်မှာစတင်ကောက်ခံမှာဖြစ်ပါတယ်။တရုတ်ရဲ့ကြေညာချက်ထွက်လာပြီးတဲ့နောက်အမေရိကန်အစိုးရရဲ့ငွေစုလက်မှတ်တန်ဖိုးဈေးတွေကျသွားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးကိစ္စရှေ့လာကြရင်မျက်နှာချင်းဆိုင်ဆွေးနွေးဖို့အစီအစဉ်ဆက်ရှိနေသေးတယ်လို့အမေရိကန်ဆိုရတာဝန်ရှိသူတစ်ယောက်ကကြာတာပြီးနေကပဲပြောခဲ့တာပါအခုသတင်းပတ်အတွင်းဒူးဝင်ကြီးအဆင့်ဆွေးနွေးမှုတွေကအပြုတ်သဘောဆောင်တယ်လို့အင်ပီရိုစီးပွားရေးအကြံပေးလယ်ရီကူဒိုကပြောကြားခဲ့ပါတယ်တချိန်တည်းမှာပဲဝိုင်ယိုမီမြို့မှာရှင်းပါမယ်စီးပွားရေးဆိုင်ရာတစ်ပတ်လည်ညီလာခံတစ်ခုမှာအမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပါဝါမိန်ကွန်းပြောကြားဖို့ရှိပါတယ်အမေရိကန်ဘဏ်တုံးနှုံးတွေကိုထပ်ပြီးရှင်းချဖို့ရှိမရှိသူ့ရဲ့မိန်ကွန်းနဲ့မှဘာပြောမလဲဆိုတာကိုစီးပွားရေးလောကကစောင့်ကြည့်နေကြပါတယ်
ဒီရက်ပြည်လည်းကနေခေတင်ထားတဲ့နိုင်ငံပြောင်းဖို့ကြိုးစားသူ356ယောက်ပါတဲ့ပရိဒါသင်းမော့ကိုကန့်ကတ်ခွင့်ပြုမယ်လို့မော်ဒကျွန်းကသဘောတူလိုက်ပါတယ်။နိုင်ငံပြောင်းလာသူတွေကိုလက်ခံမယ်လို့ဥရောပ6နိုင်ငံကသဘောတူခဲ့ပြီးတဲ့နောက်ဆူဒန်လူမျိုးအများစုဖြစ်ပြီးကလင်းငယ်တရားကျော်ပါတဲ့နော်ဝေးအလံလွဲ Ocean Viking ပရိဒါသင်းမော့ကိုမော်ဒကကန့်ကတ်ခွင့်ပြုလိုက်ပါတယ်။ဒီသင်းမော့ဟာနိုင်ငံတစ်ခုခုမှကန့်ကတ်ခွင့်ရဖို့ဒီရက်ပြည်လည်းထဲမှာသတင်းနှစ်ပတ်ကြာစောင့်ဆိုင်းခဲ့တာပါ။ပြင်သစ်ဂျာမနီ၊ Ireland ၊ Luxembourg ပေါ်တူဂီနဲ့ဒီရိုမေးနီးယားနိုင်ငံတွေကနိုင်ငံပြောင်းလာသူတွေကိုလက်ခံမယ်လို့သဘောတူခဲ့ကြတာဖြစ်ပါတယ်။ပြည်လည်းထဲမှာဒုက္ခရင်ဆိုင်ရနိုင်တဲ့နိုင်ငံပြောင်းလာသူတွေကိုကယ်တင်ထားတဲ့သင်္ဘောဘယ်မှာကန့်ကွက်ခွင့်ရမယ်ဆိုတာစောင့်ဆိုင်းနေရခြင်းကြာလေသင်္ဘောမှာသူတို့နေရေးစားရေးအခြေအနေပိုဆိုးလေဖြစ်ပြီးတော့စိတ်ဒဏ်ရာရကြတယ်လို့ကယ်ဆယ်ရေးသင်္ဘောဘော်ကဆရာဝန်တယောက်ကလည်းပြောပါတယ်ခင်ဗျာ။
နိုင်ငံကဖွံ့ဖြိုးရေးအတွက်အမေရိကန်သုံးဆွဲတဲ့ဘတ်ဂျက်ဒေါ်လာ4ဘီလီယံကျော်ကိုမသုံးအောင်လို့စိုင်းထားမဲ့အစီအစဉ်ကိုအင်ဂျီရောကပယ်ဖျက်ပြီးသုံးဆွဲခွင့်ပေးလိုက်ပါတယ်။နိုင်ငံကကူညီထောက်ပံ့မှုတွေအတွက်သုံးဆွဲခဲ့တဲ့ငွေတွေဟာအကုန်ကျများတယ်မလိုအပ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတော့အသုံးစရိတ်ဖြတ်တောက်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့သမ္မတအပေါ်အမာခံထောက်ခံတဲ့လွှတ်တော်အမတ်တွေအပါအဝင်ထိတ်တန့်လွှတ်တော်အမတ်တချို့ကတကယ်လို့ထောက်ပံ့မှုကူညီမှုတွေမလုပ်ရင် အမျိုးသားလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအထောက်အမှုတွေပေါ်မှာတည်တည်တသာထိခိုက်လိမ့်မယ်လို့ပြောကြားကန့်ကွက်ခဲ့တာကြောင့်အင်ဂျီရောကစိုင်းထားမဲ့အစီအစဉ်ကိုနောက်ဆုတ်လိုက်တာဖြစ်ပါတယ်။နိုင်ငံတကာထောက်ပံ့ရေးအသုံးစရိတ်တွေကိုသုံးစွဲခွင့်စိုင်းထားမယ်ဆိုရင်လွှတ်တော်နဲ့အစိုးရကြားရေးရှည်အသုံးစရိတ်အတွက်ရရှိထားတဲ့သဘောတူညီချက်တွေကိုချိုးဖောက်ရရောက်လိမ့်မယ်လို့အော Tamara Trump Lemato at the Puget Bid and out Tamara Jambita Chuga, Nanganaga Drag Guni Tauban Zigu Shotabi, the Donzig Dirigo, the Tama, Donswebu, Tamarago, Jambuget Jara, Pipari.
Jusan Yemu, Moslene, Paul, Mondian, and San Jemu, Crean, and Chabada, Kuka Durigo, Nixon Yeman, Dacha Murigo, Dacha Yi, Shane Mielo Song, Javago, Badaipine Mu, Dan Kanadumia, Matia, Tamazo, Nanganaga, Tayman Nima, Gulamga, Dream Mujo, Antonio Gutarus, Tatanovare, D. Tayman, Gulamga, Lonely Council, Little Boss, Seward Kugo, Chimarama, Totam Muri, Shita, Melamiro. ဘဝတွေကိုတော့မကဒီမိုကရေစီလူမှုပတ်ဝန်းကျင်တည်ငြိမ်မှုနဲ့ငြိမ်းချမ်းရေးကိုပါချိန်ချောင်းနေတဲ့နိုင်ငံသားမုံတီမှုလူမျိုးခွဲခြားမှုနဲ့ဘာသာရေးအရနားလည်လက်ခံပေးနိုင်မှုမရှိတာတွေကမ္ဘာတစ်ဝန်းပုံများလာနေတဲ့အပေါ်မှာအထူးပဲစိုးရိမ်မိတယ်လို့လည်းလူခွင့်ဆိုင်ရာမဟာမင်းကြီးမေရှယ်ဘက်စလက်ကဂျနီဗာကနေဗီဒီယိုကနေတဆင့်ပြောကြပါတယ်ဒီစည်းဝေးမှာဘာသာရေးလွတ်လပ်ခွင့်ဆို
သောကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တက်မတော်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့တိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ဒုက္ခသည်ထောင်
ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့စစ်တွေစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်။တိုင်းဒေသလက်နက်ကိုင်တိုးပွဲနဲ့တမတော်ကြာရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီနေ့တောက်ကြနေမှာတော့တိုက်ပွဲတွေပြင်းထန်ခဲ့ကြောင်းမြောက်ပိုင်းမှာမဟာမိတ်အဖွဲ့ဝင်ရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ ဟုတ်ကဲ့အချင်းရနောက်ကြတော့မြတ်ချမသွားလို့ကျွန်မတို့ဟိုဟာစီစဉ်ထားရရှိ ကလေးနဲ့မိခင်တက်ကြီးရွယ်ဦးတွေအများဆုံးဆစ်ဆောင်စကံကိုရောက်လာကြတာပါ။ကျမကြီးဝန်ထမ်းတွေစီစဉ်ထားပေမဲ့လည်းလိုအပ်ချက်တွေကများရဲ့လို့ဆီယမမိုင်းမိုင်းကပြောပါရယ်။ပရာဟိတအဖွဲ့တွေကစံကိုအဓိကလှူနေရဖြစ်ပြီးနောင်ချိုဘက်မှာစံပြတ်နေလို့အကူအညီတောင်းထားတဲ့သူတွေလည်းရှိရလို့ပြောပါရယ်။မော်ဟန်ဘက်မှာတော့လက်နက်ကြီးပစ်ခတ်တာတွေရှိနေပြီးရွာသားတွေထွက်မပြေးနိုင်ပဲပိတ်မိနေရလို့သတင်းရပါရယ်။ကျောင်းတွေကိုလည်းနားလည်မှုတွေနဲ့ခိတပိတ်ထားရတာပါ။အခုဆိုရင်တရုတ်မြန်မာကြားအဓိကကြားရဲ့ကုန်သွယ်ရေးလမ်းကြောင်းကိုပိတ်ထားရတာ၈ရက်လောက်ရှိပါပြီ။မိုင်းခွဲခံထားရတဲ့ဂုံတွင်းတရားကိုလည်းဘေးလီတရားနဲ့အစားထိုးထားပေမဲ့ကုတ်ခိုင်တဲ့မူဆယ်ကြားတိုက်ပွဲတွေရှိနေလို့ဖျက်သွားလို့မရသေးပါဘူး။ TNL နဲ့ပူးပေါင်းမဟာမိတ်အဖွဲ့ကြီးဖြစ်တဲ့ရခိုင်လက်နက်ကိုင် AA ကိုကန့်အဖွဲ့ MNDAA တို့ကဒီလ15ရက်ပြင်ဦးလွင်တပ်မတော်နီးပညာတက္ကသိုလ်နဲ့နေရ၅ခုကိုတစ်ချိန်တည်းမှာတိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်ရှမ်းမြောက်မှာတိုက်ပွဲတွေပြန်ဖြစ်လာတာပါ။ဒီလ20ရက်မှာဒီမဟာမိတ်အဖွဲ့ရေပါဝင် FTNCC လို့ခေါ်တဲ့မြောက်ပိုင်းအဖွဲ့ရေကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ကခေါ်တွေ့ပြီးတိုက်ပွဲတွေရပ်ဖို့သတိပေးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။စီရေးတိမမှုတွေနဲ့ပတ်သက်လို့မနေ့ကဩဂုတ်လ22ရက်ကလည်းတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်တန်မတ်မစ္စတာချိန်ဟိုင်းတို့နေပြည်တော်မှာဆွေးနွေးခဲ့ကြပြီးတရုတ်တန်မတ်ကတိုက်ခိုက်မှုတွေကိုကန့်ကွက်ကြောင်းပြောဆိုခဲ့ကြောင်းလည်းကာဝေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ကျင်းပတဲ့တပ်မတော်သတင်းစာရှင်းလင်းပွဲသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံထဲမှာမွေးရဆေးဝါးဖမ်းဆီးရမှုက2018ခုနှစ်တစ်နှစ်လုံးဖမ်းဆီးရမိတဲ့တန်ဖိုးထက်နဲ့ယခုနှစ်8လတာကာလအတွင်းမှာဖမ်းဆီးရမှုတန်ဖိုးဟာကျပ်ငွေပေါင်း85ဘီလီယံကျော်မြင့်တက်လာကြောင်းဒီကနေ့တက်မတော်ကသတင်းထုတ်ပြန်ပါတယ်။တနိုင်ငံလုံးအနေနဲ့ဒီနှစ်အတွင်းမှာဘိန်းဖြူနဲ့ဘိန်းမဲဖမ်းဆီးရရှိမှုပမာဏကျဆင်းလာပေမဲ့လို့စိတ်ကြွဆေးပြားဖမ်းဆီးရမိမှုက14ဇန်နီးပါးလောက်ပုံမှန်မြင့်တက်လာတယ်လို့ဆိုပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မူရစီဝါဖန်စီရမိတဲ့တံပိုးတွေမြင့်တက်လာတဲ့အခြေအနေကိုတက်မတော်ဒရင်းမန်ပြန်ကြားရေးအဖွဲ့ကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်လိုက်တာပါ2018ခုနှစ်အတွင်းမြန်မာတနိုင်ငံလုံးမှာဖမ်းဆီးရမိတဲ့မူရစ်စေဝါပမာဏနဲ့တန်ဖိုးကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်
။တရက်တလ2018ကနေပြီးတော့31ရက်ဆက်လာ2018ဆီရောက်တဲ့နိုင်ငံလုံးမှာဖမ်းဆီးရမိတဲ့မူရစ်စေဝါအနေနဲ့ဘေးလူစုစုပေါင်းပြီးတော့1450ကီလိုကျော်ဖမ်းဆီးရနိုင်ပါတယ်။ဘေးစိမ်1960ကီလိုကျော်အစီရမှာပါလေ။ဘိမဲ5ကီလိုကျော်အစီရမှာပါလေ။စိတ်ကျွားစေရာတန်း30ကျော်အစီရမှာပါလေ။ဒီဖန်စီရမှုမှုတွေရဲ့စုစုပေါင်းတန်ဖိုးချက်131ဘီလီယံကျော်ရှိကြောင်းတွေ့ရှိရပါတယ်။
2019ခုနှစ်ဒီလ15ရက်နေ့အထိဖန်စီရမှုပမာဏကိုလည်းအခုလိုဆက်ပြောပါတယ
်။တရက်တလ2019ခုနှစ်15ရက်8လ2019ဒီဖန်စီရမိတဲ့မူရစ်စေဝါညာပါတင်ပြပါဒါကျွန်တော်တနင်္ဂနွေလုံးမှာဖန်စီရမိတာအဲ့မှာတော့ကျွန်တော်တို့စုစုပေါင်းဒီလ15ရက်နေ့ဘေးဘူ157ကီလိုကျော်ဖန်စီရမိပါတယ်ဘေးဘူ230ကီလိုကျော်ဖန်စီရမိပါတယ်စိတ်ကြောဆေးပြား54တန်းကျော်ဖန်စီရမိပါတယ်စုစုပေါင်းကျွန်တော်တို့တန်ဖိုးချက်218ဘီလီယံကျော်
ပြီးခဲ့တဲ့နှစ်အတွင်းကဘိန်းဖြူနဲ့ဘိန်းမဲစားရရီဖန်စီရမိတာဟာကီလိုဂရမ်ထောင်နဲ့ချီဖန်စီခဲ့ပေမဲ့ဒီနှစ်အတွင်းမှာတော့ရာကနားလောက်သာဖန်စီရမိပြီးစိတ်ကြွဆေးပြားအနေနဲ့14တန်းကျော်ပိုမိုများပြားလာတာဖြစ်ပါတယ်1ဘီလီယံဟာတန်းတစ်ထောင်ရှိပြီးဖန်စီရမိတဲ့မူရစ်စီရဲ့တန်ဖိုးငွေဟာကျပ်ငွေ86ဘီလီယံအထိပိုမိုများပြားလာတာဖြစ်ပါတယ်ဒီလ22ရက်နေ့ကလည်းရှမ်းပြည်နယ်နမ်ဆန်မြို့အနီးမှာစိတ်ကြွဆေးပြားထက်မှန်ဖမ်းဆီးရမိကြောင်းဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပါတယ်
။ဒီမွေးစုကဖမ်းဆီးရမှုမှုအနေနဲ့မနေ့ကဩဂုတ်လ22ရက်နေ့ညနေ 4:15 မိနစ်မှာကျွန်တော်တို့နမ်ဆန်မြို့နယ်နားပွဲကျွာနယ်လေးကိုကျွန်တော်တို့ထက်မှန်ဖမ်းဆီးရမှုရှိတာ။ပမာဏတော်တော်လေးများပါတယ်။အဲ့မှာကျွန်တော်တို့စိတ်ကြွဆေးပြားဆိုတာ28ဒေါ်စာလာရင်းရေးတွက်ဆဲဖြစ်တယ်တော်များပါတယ်။ကျွန်တော်တို့ဒီနေ့တည်းထုတ်ပြန်ပါမယ်။ဒါကိုဆက်ပြောလေဒီကိစ္စဖန်စီရမှုဟုတ်ဆက်တယ်။တည်းထုတ်ပြန်ပါမယ်ဖြစ်ပါတယ
်။အခုလိုမူရစ်စီဝါဖန်စီရမိတဲ့နယ်မြေဟာလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့လက်နက်ကင်အဖွဲ့တွေရဲ့နယ်မြေမှာဖြစ်ကြောင်းထောက်ပြတယ်လို့ဒီလကုံမှာတက်တန်းပြေတော့မယ်။တက်မတော်ရဲ့အပြည့်အကာလတက်တန်းတုံးတိုးကိစ္စကိုတော့လက်နက်ကင်အဖွဲ့တွေရဲ့ဆောင်ရွက်ချက်အပေါ်မှာမူတည်မှာဖြစ်ကြောင်းဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ်။ဒ ဒီလ9ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့3ဘွဲ့ကပြင်ဦးလွင်ကကျမ်းတော်နီးပညာတက်ကတော့ပါဝင်နေရာ9နေရာကိုတပြိုင်တည်းတိုက်ခိုက်ခဲ့မှုဟာလေမိုးရစီဝါဖန်စီခံရတာနဲ့ဆက်ဆက်ကြောင့်ကျမ်းတော်ကသတင်းထုတ်ပြန်ထားပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့ရိပကတော့သူတို့နယ်မြေအတွင်းကျမ်းတော်ကထိုးစစ်ဆင်လာတာကြောင့်လက်တုံးပြန်လာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။
ဒီကနေ့ကျင်းပတဲ့တက်မတော်သတင်းလာရှင်းလင်းပွဲအကြောင်းကုမိုးစော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခြေတင်ဆွေးနွေးကြတဲ့အကြောင်းကိုကြည့်ရအောင်ပါ။သမရရဲ့လုံပိုင်ခွင့်တွေကိုလျှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည Khan Pi Khan Pyo Party ga tin twin ga de aso pyu chan ne patat lu hlut daw de ga naw so a chin ni go do VOA Myanmar bai tadin daw Mat Mekha pyo pya pe ba shin
Tamara ye lou pain kun go shot cha me pou ma 4 ku apa win phwe si bon chi kan u ri pin sin Pi Khan Pyo Party ye pi ga de yet pain ga aso pyu chat go ပြည်အောင် လွတ် တော် ဥပဒေ ချမ်း ပူပေါင်း ကော်မတီ က ဆွေးနွေး ဆုံး ဖြတ် ခဲ့ ပြီး နောက် လွတ် တော် က အဆုံး ဖြတ် ပေး ဖို့ တင် ပြ ခဲ့ တာ ပါ ဒါ ကို ဒီ ကနေ့ ပြည်အောင် လွတ် တော် မှာ တက်မတော် ဘက် က ပြင်းပြင်း ထန်ထန် ဝေဖန် ပြော ဆို ခဲ့ ပါတယ်
ရှေ့ က သွား နေ မယ် ဆို တော့ လဲ မ ထား ခဲ့ နဲ့ တူတူ သွား ရ အောင် ဆို ပြီး တား တယ် နောက် က လိုက် ခဲ့ ပါ ဆို လို့ လိုက် ပြန် တော့ လဲ အချိန် နေ တာ ကုန် သွား တယ် မောင် ပုံ က အခု ထိ စောင်း တီး တင် လို့ ကို မ ပြီး သေး ဘူး ဆို တာ မျိုး လို့ ဖြစ် နေ ပါတယ် တိုင်း ရင်း သား တွေ ရဲ့ လူလား ကြံ တယ် လဲ ကန့် ကြီး ဘိုးကချုပ်ကင်လုတ်ဆောင်နေတာယူလဲရှော့ချနိုင်မဲ့ရခုတင်သွင်းတဲ့ဒုတိယအကြိမ်အခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းကိုပုံမှန်၄၃၅နဲ့အညီဆက်လက်မဆောင်ရွက်စေပဲ၄၅ဦးကော်မတီမှာထည့်သွင်းလုတ်ဆောင်ဖို့အကြံပြုလာဟာတိုင်းရင်းသားတွေဓာတ်တူညီများစွာအကျိုးစီးပွားဖြစ်ထွန်းခွင့်ကိုအလင်းနဲ့မထားပဲတောင်းနေကြကြအောင်ပြုလုပ်နေတယ်လို့မြင်ပါတယ်။ချောင်းနေအောင်ဖောက်ထားတဲ့လမ်းကနေထင်
ဒီကိစ္စများနိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားကိုထိခိုက်စေပြီးနိုင်ငံတော်နဲ့နိုင်ငံသားများအတွက်ရုံးချိမှုပြတ်ပြားစေသည့်လုပ်ရည်များအဆရှိသည့်လို့ကိုသဘောမတူကန့်ကွက်ပါကြောင်းဆွေးနွေးရင်းညီကုန်းချုပ်ပါတယ်။တမောဒါလွတ်တော်ကုသလေပူကြီးအီတနာကျော်ဆွေးနွေးတင်ပြခဲ့ပါဘူး။ ပြည်ခိုင်ပြိုအမတ်တွေကလည်းကော်မတီဘက်ကတင်ပြမှုကိုလက်မခံခဲ့ပါဘူး။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကတော့ယခုဖွဲ့စည်းထားတဲ့52ဦးကော်မတီဝင်များလွတ်တော်အတွင်အနိုင်ရပါတီကိုစားပြီးအချိုးသာဖြစ်ပါတယ်။အဆိုပါပုဂ္ဂိုလ်များရွေးကောက်ခံကိုယ်စားလှယ်
တမရရဲ့လုတ်ပိုင်ခွင့်ကိုလျှော့ချမဲ့ပုံမှန်၄ခုအပါအဝင်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဥပဒေချမ်းကိုပြည်ခိုင်ပြိုးပါတီရဲ့မိတ်ထီလာမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမောင်တင်းကမေလကုန်မှာတင်တင်းခဲ့တာဖြစ်ပြီးတမရတော်သားတွေနဲ့ပြည်ခိုင်ပြိုးပါတီဝင်တွေကပြောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဆက်လက်လှုပ်
Di ure jamaro, nangyano tamara anine poma nea leza shika. Aya, when you tanare go pinsen pozime suye, tine pine when you joke de ne ni nai tameyame sure sada tetembu, poma nea tosali ya. Tawem jayune, tine pine when you joke de, when you rego yarugan in no trapo, new jayama, pozibo go tainting gagwe, so shopo, piakwa chin sure sada tetembu, sarari bowing barishi.
ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွေမှာအခြေအနေဒီကနေ့ဆွေးနွေးကြတဲ့အကြောင်းမမေခပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရိုဟင်ဂျာတွေနေရရင်ပြန်နိုင်ရေးဘလို့အခြေအနေရှိပါသလဲဆိုတဲ့သတင်းလွှာကိုတင်ပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရကိုပြန်နိုင်ဖို့အတွက်မြန်မာနိုင်ငံဘက်ကအခြေအနေတွေကအဆ ဒုက္ခသည်တွေတဦးတယောက်မှပြန်လာခြင်းမရှိတဲ့နောက်မှာကုလသမဂ္ဂကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။ ဒုက္ခသည်တွေဘက်ကတော့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝမရမချင်းမြန်မာနိုင်ငံကိုမပြန်ဘူးလို့ပြောပါတယ်။ Writer
ဒရင်ထာနာရဲ့ဆောင်းပါးကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရွှေညာဒုက္ခသည်နေရပြန်နိုင်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားနောက်ထပ်သဘောတူညီခဲ့ကြပြီးတဲ့နောက် August 12 ရက်နေ့ကစပြီးတော့ဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်ပြီးတော့လက်ခံနေတာဖြစ်ပါတယ်။ ဒါပေမဲ့အခုချိန်ကြီးတော့ဒုက္ခသည်တရားမှမြန်မာနိုင်ငံဘက်ကိုပြန်လာခြင်းမရှိသေးသလိုမြန်မာနိုင်ငံကအခြေအနေတွေကလည်းဒုက္ခသည်ပြန်လက်ခံဖို့အတွက်အစဉ်အမြဲဖြစ်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်
not Austria
ပြောလိုက်ပါတယ်။ What do you know about the situation in Northern Rakhine? We do not think that the General Tia the Logaro, Yakanine, Yopanga, Chinuriga, Doka de Pianlan, Lode, Titi, the Da, Sendin Pitibo. Doka de Pianlabo, the Sindian Lupulubari. Through your Lunjungi, Kaumune, Lumubua, Chinuri, Yana, and Loyamaba. The Vime Chinuriga, Eddie Lauti, Sendin Pitibo. Doka de Domimagara, through your Neyako, Pianinello, Pioni, Vimele, Nanganapiqua, Bowen, through your Cha, Quin Yi, Apiwa, Yama, Pianinello, Pioni Jabari.
The refugees have the right to return. They have the right to a dignified return.
ဒုက္ခသည်အနေနဲ့သူတို့ရဲ့နေရပ်ကိုပြန်ဝင်ရှိပါတယ်။ဒုက္ခသည်အနေနဲ့သူတို့ရဲ့နေရပ်တမောက်မှုသူတို့နေခြင်းတဲ့နေရာကိုဂုံတိတ်ခါရှိရှိနဲ့ပြန်ဝင်ရှိပြီးပြန်တဲ့အခါမှာလည်းသူတို့အနေနဲ့လူမှုအတိုင်းဝိုင်းတွင်ပုံမှန်အတိုင်းသွားလာနေထိုင်နိုင်တဲ့အခွင့်အရေးရှိရပါမယ်။
ဘင်္ဂလားဒေ့ရှ်အာနာပိုင်ဒီဘက်ကစီးရင်ပေးတင်ပြခဲ့တဲ့ဒုက္ခသည်နဲ့3,450ကိုမြန်မာဘက်ကစီးစစ်တီးပြခဲ့ပြီးတော့ပထမအထုတ်အဖြစ်နဲ့အခုသတင်းပတ်မှာစတင်လက်ခံဖို့သဘောတူခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အာနာပိုင်ဒီကဒီဒုက္ခသည်မိသားစုနေရာ90,000နဲ့တွေ့ဆုံခဲ့ပြီးဒီထက်ကမိသားစုတစ်စုကမှတော့ပြန်ဖို့ဆန္ဒမရှိသလိုတချို့ဒုက္ခသည်တွေ ောပါတယ
် It's a very very important principle that nobody can make the refugees go back
ဒုက္ခသည်တွေပြန်ဖို့အတွက်ဘယ်သူမှအတင်းအကျပ်မလုပ်သင့်ပါဘူးဒါကတိတ်ကိုအရေးကြီးတဲ့အခြေခံမှုပါပြန်ဖို့မပြန်ဖို့ကသူတို့ရဲ့စိတ်ဆန္ဒအတိုင်းဖြစ်သင့်ပါတယ
်ဒီကနေ့တုန်းကလည်းဒုက္ခသည်တွေပြန်လက်ခံဖို့အတွက်နှစ်ဖက်အာဏာပိုင်နေကြမှာပထမအချိန်သဘောတူခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှပြန်လာခြင်းမရှိခဲ့ပါဘူးဒီမှာအာဏာပိုင်တွေဘက်ကဒုက္ခသည်တွေကိုဒုတိယအကြိမ်ဖြစ်အခုလိုစတင်လက်ခံနေပြီမဲ့လဲတချို့ဒုက္ခသည်တွေကတော့နောက်ထပ်ကြမ်းဖက်မှုတွေနဲ့ထတ်ကြုံရမှာကိုစိုးရိမ်နေတဲ့အတွက်မြန်မာနိုင်ငံကိုမပြောင်းကျင်ဘူးလို့ဒုက္ခသည်တဦးကပြောပါတယ
်။ Tuara bara tuara le ta ko bahut balo ho. Ara tuara tuara ba barman no niyo. O di bi kae ma ma du don sin.
Tumaro di ma a sin pye ba de. Tumaro ko Myanmar nai ngan ko pyan ma po ba nai. Tumaro thae ga a taw myan mya ha a di ma a chin saka ma ne ya de lo ba bae. Tuma ya yauk cha ga Myanmar nai ngan phe ma 2016 ne cha khan tha pi lo tuma ya tami ga tu a phi a twa sei ma kaung phit pi tri ya lo ngo ba de.
2019ခုနှစ်ဩဂတ်လတုန်းကအာဆာကျန်းဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရေကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွေမှာနေပြည်တော်ရှင်းလင်းရေးလုပ်ရာကနေရိုဟင်ဂျာတွေ9သိန်းကျော်မင်္ဂလိပ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စီးစစ်လက်ခံဖို့ကုလသမဂ္ဂမင်္ဂလိပ်နိုင်ငံအနေနဲ့ဒီကြသည့်နားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးထားသလိုပြန်လည်လက်ခံဖို့အသင့်ရှိနေကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကတော့နေရက်ပြန်ရေးအစီအစဉ်တွေအောင်မြင်ဖို့မြန်မာဆိုရနေတဲ့ဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်ကြိုးပမ်းဖို့လိုအပ်ကြောင်းလည်းဒီကနေ့ပဲပြောပါရယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကတိပေးထားတဲ့မြန်မာနိုင်ငံအနေနဲ့လိုအပ်တဲ့အစီအမံတွေကိုဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါရယ်။မြန်မာဆိုရကတော့ဒုက္ခသည်တွေနေရက်မပြန်တဲ့အဓိကအကြောင်းရင်းဟာအာဆာဆိုရအုပ်စုရဲ့ချင်းချောင်းမှုကြောင့်ဖြစ်ကြောင်းဒီနေ့ထုတ်မြန်မာလင်သတင်းစာမှာဖော်ပြခဲ့ပါတယ်။အချိန်လေးမှာပဲဒုက္ခသည်ပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်အရကိုယ်သဘောဆန္ဒနဲ့နေရာပြန်လို့ခြင်းရှိမရှိသဘောထားတွေကိုပုံစံလေးမှာချုပ်တင်ဖြည့်သွင်းထားရမှာဖြစ်ပေမဲ့လည်းအချိန်ကပ်ပြီးမှသဘောထားကောက်ယူနေတဲ့အတွက်အစည်းအဝေးကိုထိခိုက်ခဲ့ရကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပြင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတို့ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ23ရက်တောက်ကြညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2532နဲ့51တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
I then designed an extraction process to remove plastics from water, and I chose 10 different types of plastics to do my testing.
ဒီထဲမှာရှိတဲ့ plastic အစားအနာလေးတွေကိုဖယ်ထုတ်နိုင်မှု၊ design ဆွဲခဲ့သူ Google သိပ္ပံဆူရှင်ရဲ့အကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်းဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဩဂုတ်လ18ရက်နေ့ဟာကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Mr. Kofi Annan ကွယ်လွန်ခဲ့တာတစ်နှစ်တင်းတင်းပြည့်သွားပါပြီ။သူတက်ရှိထင်ရှားရှိစဉ်အခါတုန်းကသူရဲ့ယာရုကနေအနားယူခဲ့ပြီမဲ့လို့နိုင်ငံတကာငြိမ်းချမ်းရေးအတွက်ဆောင်ရွက်ခဲ့တဲ့နေရာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့ပြဿနာအရေးဖြေရှင်းရမှာလဲပါဝင်ကူညီခဲ့သူဖြစ်ပါတယ်။သူဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့မှာတော့အဖွဲ့ဝင်တွေကနိုင်ငံတကာက3ဦးမြန်မာက6ဦးပါဝင်ခဲ့ပါတယ်။အဲ့ဒီ6ဦးထဲမှာရခိုင်တိုင်းရင်းသူဒေါ်စောခင်တင်လည်းတဦးပါဝင်ဖြစ်ပါတယ်။မြန်မာတိုင်းရင်းသူတဦးဖြစ်တဲ့ဒေါ်စောခင်တင်ရဲ့သူရဲ့အမြင်ရှင်းပြချက်တွေကို Mr. Kofi Annan အနေနဲ့ဘလို့များလေးလေးစားစားလက်ခံခဲ့ပါတယ်ဆိုတဲ့အကြောင်းအတူယူစရာပြောပြချက်တွေကိုတော့ဒီသတင်းမရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းကတင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my fun ခုနသမကရဲ့စက်တမတ်မြောက်အတွေးမှုချုပ်လည်းဖြစ်သူအနာယူပြီးကမ္ဘာငြိမ်းချမ်းရေးအတွက်ဆက်လက်ဆောင်ရွက်ရမှာမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ထောင်ဖြည့်ရှင်ရေးအတွက်2016စက်တင်ဘာလကဖွဲ့စည်းခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်ခဲ့သူမစ္စတာကူဘီအာနန်ကွယ်လွန်ခဲ့တာဩဂုတ်လ18ရက်နေ့ကတနေ့ကြေခဲ့ပါပြီ ဩဂုတ်လ18ရက်နေ့ကအသက်80အရွယ်မှာဆွစ်ဇာလန်နိုင်ငံဘန်မြူမှာမနာမကျန်းဖြစ်ပြီးကွယ်လွန်ခဲ့သူမစ္စတာကိုဖီအာနန်နီနဲ့ကမ္ဘာငြိမ်းချမ်းရေးအတွက်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့လို့အမြဲလင်းနေမဲ့မိရှုတဆောင်ဖြစ်မယ်လို့ကွယ်လွန်ခဲ့တဲ့တစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်ကိုဖီအာနန်ဖောင်ဒေးရှင်းကဂါရဝပြုဗီဒီယိုမှာခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်သူ့ရဲ့ငြိမ်းချမ်းရေးဆောင်ရွက်မှုတွေနဲ့မြန်မာနိုင်ငံလည်းပါဝင်တာဖြစ်ပါတယ်သူဥဆောင်ခဲ့တဲ့ရခိုင်အကြံပေးကော်မရှင်မှာအဖွဲ့ဝင်9ဦးပါဝင်ခဲ့ပြီးအကြံပေးချက်88ချက်ပါဝင်တဲ့အစည်းအခမ်းအစားကို2019ဩဂုတ်လ24ရက်နေ့ကထုတ်ပြန်ပေးနိုင်ခဲ့ပါတယ်။သူ့ရဲ့ကော်မရှင်မှာအမျိုးသမီးအဖွဲ့ဝင်2ဦးပါဝင်ရမှာဒေါ်စော့ကင်တင်ကတော့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌအပြင်ရခိုင်အမျိုးသမီးအသင်းရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနေနဲ့မြို့သမီးအဖွဲ့ဝင်ဖြစ်တဲ့သူအပေါ်ဘယ်လိုလေးလေးဆားဆားဆက်ဆံခဲ့တယ်လို့ဒါကိုအမတ်တရားဒေါ်ဆော့ကင်တင်က VOA ကိုပြောခဲ့ပါတယ်
။ဒီမှာနေနဲ့ပေါ့နော်ဒါကိုယ့်ရဲ့ရခိုင်ရေးမှာပေါ့နော်ဒီကော်ပြာနဲ့တွေးပြီးတော့အလုပ်လုပ်တဲ့ခါမှာဒါသူ့ရဲ့လူမျိုးတိုင်းအပေါ်မှာခြားတဲ့ဒေသနာတွေလူရက်တရားတကယ်ကိုတန်ဖို့ထားဂုဏ်ယူစရာလေးလေးတွေးခဲ့ပါတယ်။သူတက်သူလောက်ကရတဲ့ခါမှာဒီမအတွက်တော့เนาะတကယ်ကိုတန်ဖိုးမဖြတ်နိုင်တဲ့အသိပညာတွေအသေးအခေါ်တွေစေတနာတတ်မှတ်နဲ့ကိုကျိုးမဖက်ပေးအလုပ်တွေကိုဘယ်လိုလောက်ကရမလဲလူတွေပေါ်မှာဘယ်လိုတည်ခံရမလဲ ကိုယ့်ရဲ့စိတ်ကိုအေးချမ်းချမ်းလေးနဲ့လောကအကျိုးကြီးအောင်ဘယ်လိုတုံ့ပြန်နိုင်ရမလဲဆိုတဲ့ဟာတွေကိုသူကဒီလိုလုပ်ပါဒီလိုပြောပါဒီလိုဆိုပါလို့မပြောသေးတဲ့အောင်သူ့ရဲ့လောက်တာတွေပြောတာတွေဆိုတာတွေစဉ်းစားတာတွေတွေးခေါ်တာတွေဒါတွေကကျမတည်းသင်စရာပြောလို့ဖြစ်ရှိပါလိမ့်ဒါကြောင့်မို့လို့ဘဝတစ်ပါးသို့ပြေလွန်သွားပြီဖြစ်တယ်လေသူ့ရဲ့လောက်ဆောင်ရတဲ့အတိုင်းကျမဟာ
ဒီမှာတက်တဲ့တက်နေတယ်လို့ပေါ့နော်ဒီမှာရေခိုင်မျိုးပုံမှာရောဒီမှာရေမြန်မာနိုင်ငံပုံမှာရောဒီမှာရေလူသားပုံမှာရောဒီမှာတက်နေတယ်လို့သုံးဆောင်သွားပါမယ်ဆိုတဲ့စိတ်တွေကိုဒီမှာဒီနေ့တန်ဖိုးချင်ရှာမိပါရှင်ဟုတ်ကဲ့မစ္စတာကိုဖီအန်နန်ဦးဆောင်နေရခိုင်အကြံပေးကွန်ရှင်ရပါတော့2016စက်တင်ဘာလအစပြီးတော့ နောက်ဆုံးအစီအစဉ်ကစားထုတ်ပြန်ပြီးတော့အကြံပြုခဲ့တယ်မှာအကြံပြုခဲ့ရှစ်ဆယ်ရှစ်ချက်ပေါ့နော်အဲ့လိုမျိုးအကြံပြုခဲ့တယ်သူရဲ့ဒီကော်မရှင်ရဲ့ဦးဆောင်ချက်ကလည်းရခိုင်ပြည်နယ်ဟိုငင်းချမ်းကြီးရခိုင်ပြည်နယ်ပြန်လဲဖွံ့ဖြိုးရေးအတွက်ပေါ့နော်အကုန်လုံးကိုအကြံပေးဖို့ဆိုတဲ့အခါကျအခုလိုသူနဲ့ဒီတစ်နှစ်ကြာပေါ့နော်ဆောင်ရွက်ခဲ့ဒီကမှာသူ့လုံဆောင်ခြင်းနဲ
就去买张家的楼梯上的人家一把呗。他们没得哭戏的不能都你那样不能。你这个把路我乱手来了啊对的对好没有。而且路感觉没。怎么路对对路啊的卡家嘛怎么路两个人来啊都也是在那里都也路上说的啊。都那那个地方没有我们路不熟悉。现在是要来看看那个样的。找来妹妹都去买。给不如刚才对比了路的卡家了嘛。对的的是在那里啊这个把这你要不能都对他的对中的不嘛。都六个人的你看得到那个送啥去的得到那个表面的哎呀没有人家一直没有对啊。这个表面是不行不能的地铁这个也不能这么我表面是不行。这么的毛毛我心里的你别的那些的要的没说啥的把人家说的看。怎么说的这个心里的这个基督徒也都对了不能。哎对的看嘛哎你们嘛要跟路队那要以阿那班呀贵西的要那要就对的看家的他个把戏啊并且他表你的啊都没有不能。这个你的天嘛天你的啊都没有不他们两个搞差了不能。就说这些地方给你的看家嘛你这张嘛戏的然后这张看你要你看你要你冬天梦不嘛就是谁说比如说你这苦苦冬天不发落路是你过年呢不必要就用多美教养的呀不如骗多美出来我都把地地方看你我都标下来看嘛他就把这儿的谁为什么他们没哎你都标下来就把这儿的地方看你要农农业会的要提供嘛那么的不哎你那么的我怎么做哪里昂怎么变没有一下变新变给哎哎呀你有不能所以他叫了第一家庭母母家庭母母的话今年的游戏你不拍嘛可怕的嘛不如你的嘛不如撇到了不拍过去家庭母不如带要过来所以哈利我变身上带啊不漂亮的是吧、
okay.
哎呀这么的这种礼物我不能咋农民啊这样生产上有这样对这样的撇切的这种不对我对好没有的我漂亮的礼物不能我也一看地图比较好嘛这个我写的那些都是标给的是卡但是那你看哈我也看你啊然后我地方看你啊哪里我人太多的哎呀牛的这么多你还是这样是吧你要嘛这么多哈如果也能够这个那个地图不能地图那里最好的有啥的我都过来对的我就没有你看的我地方才多了是你他不必要你看见你哪方面处理好的不你还表给吧他有的我怎么就没有了这种我都能够给他们就能找到你怎么在才在前面对过的找到面面我低气能来做的别忘了怎么的 final result 过接着没处理他们做的别怎么呢不能你要送你 final 嘛对家里看见了怎么的那些一直都不得不能你那些一直都不得不能不嘛他就变了没样能力他就变了没切不他就切了也没切不怎么 ရင်သောတကတက်ခဲ့တယ်အဲကြတော့ကျန်တဲ့ဟိုအဖေတွေကတော့ဘောနော်သူတို့ကလည်းနားထောင်နေကြတော့ဘောနော်အဲဒီကိုဒီမောက်ကိုပြရတယ်ပြောတယ်အဲ့ဒါဆိုလို့ရှိရင်ရင်းနဲ့ဓာတ်ဝိုးတဲ့နေအစအဆုံးငါ့ကိုတေချာနားလေအောင်ညီငါ့ကိုပြန်ပြောတယ်ဆိုတော့အဲ့ဒီ chance တွေပေးပါလေကျမကို
တ
ေးကြတဲ့တော့မို့ဒီ chance ကိုကျမကလည်းဘောနော်သိပြီးတော့ English က fluent မဖြစ်တဲ့အခါကျတော့နားမလည်မှာဆိုဘောနော်ဒါအစအဆုံးကျမလည်းပြေချာပြောချင်တယ်အဲ့ဒါနဲ့ဒါဟိုအဝိညာဉ်ကိုကျမဒါကိုကျမကို interpret လုပ်ပြီးကျမပြေချာတာကိုရှင်းတယ
် okay
ဒီဟာတော့ကျမဘယ်လိုမှလက်မခံနိုင်ဘူးနော်ဆိုတော့ကျမအဲ့ဒါကိုအစအဆုံးအပြေချာပြောရှင်းပြတယ်
okay
နော်ရှင်းပြတဲ့အခါကျတော့သူကအဲ့ဒါကိုလက်ခံတယ်လက်ခံတဲ့လူကြောင့်ကျန်တဲ့လူတွေကလည်းအဲ့ဒါဆိုလို့ရှိရင်အကုန်လုံးဆုံးဖြတ်နေဒီသူဥပဒေကိုဘူးလို့လို့ချက်ကိုမလိုဘူးဒီအတိုင်းပဲတော့အမင်းပြီးတော့မှတကယ်လို့နောက်ပြုပြင်ပြရရှိရင်တော့ပြုပြင်ဒီဟာဒီဟာတွေကိုစဉ်းစားပေးပါလို့ဆက်ပြင်တယ်။အဲ့ဒီလိုမျိုးဖြစ်တယ်ဆိုလိုတာကကျမရဲ့အကြီးခံယူချက်အစစ်မှန်ကိုပေါ့နော်။သူလက်ခံပြီးတော့ကျမကိုဖြင်းရှင်းပြီးပြေးခဲ့တယ်။သူလည်းကျမပြောတာကိုသူလက်ခံသိတယ်ဆိုလို့ရှိရင်လက်ခံခဲ့တယ
်။ဟုတ်ကဲ
့။အဲ့အဲ့ဒါမျိုးတွေကကျမကိုသူတော်တော်လေးစားပါတယ်။ကိုစိတ်နဲ့ကိုဟိုဆုံးမြတ်နေတာအခုလုံးကပြောနေတယ်ဒါပြုပြင်ရမယ်ပြုပြင်ရမယ်ဆိုမဟုတ်ဘူးဒါဘယ်လိုမှပြုပြင်လို့မရဘူး။ဒီအချိန်မှာဒီအတိုင်းပဲဆက်ပြီးတော့အရင်ဆုံးလုတ်ကိုလိုရမှာဆိုရင်ဒီဟာလေးပေါ့နော်ဆိုတော့ဒါလေးပုံမှန်လေးဒီမှာတောက်ဆောင်ပြောင်းနေတယ်တော်တော်လေးလေးစားပါလေဆိုတော့ဟိုဆိုလိုတာပေါ့နော်အဖေကပါတယ်တယောက်အရင်နဲ့ဒါကိုဟိုမကြိုက်ဘူး object တို့ဆိုလို့ရှိရင်ဒါကိုလုတ်ခွင့်ပြေးပါဟုတ်ကဲ
့
အဲ့ဒါမျိုးလေးပေါ့နော်ဒီမှာတို့ဒါလေးတော့တော်ဒီမှာမှတ်မှတ်ရရလို့ပေါ့နော
်
နော်နနာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညာနဲ့စနေမနက်ခင်းနေမှာတလဲပြန်ပြီးထုတ်လွှင့်ပေးပါတယ်အခုဆက်ပြီးတော့တူတာဆိုလေအမေရိကန်တစ်ခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှာတော့တက်ကြီးရွယ်အိုနှုံတိုးလာနေတာနဲ့ဩဂုတ်လတွင်မှာဖြစ်ပွားခဲ့တဲ့သမိုင်းတင်ဖြစ်ရတဲ့အကြောင်းကိုကိုအောင်အောင်ကနန်းလောင်နဲ့အတူတင်ဆက်ထားတာနားဆင်ပါရှင်
အမေရိကန်ပြည်ထောင်စုမှာအသက်65နှစ်ကျော်သူအရေးအတွက်ဟာလင်းလင်းမြန်မြန်တိုးလာနေပြီးအဲဒီထဲကတချို့ဟာနိုင်ငံရဲ့ချမ်းမှမွေးဖွားသူတွေဖြစ်ပါတယ်။ရွှေပြောင်းအခြေစားနေထိုင်သူများပြားရှိတဲ့နယူးယောက်လိုမျိုးမှာဆိုရင်လေတက်ကြရ2020မှာ65နှစ်ကျော်တဲ့ဦးရေဟာအများဆုံးတိုးလာနေတာကြောင့်ပြည်သူဆောင်ရှောက်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံလာနိုင်ပါတယ်။အခုချိန်မှာတော့ဒေးစီတက်ကြီးကေယာမန်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရိုရီယာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်။အမေရိကန်ပြည်ထောင်စုကိုအခုနောက်ပိုင်းရွှေပြောင်းအခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ပြီးတက်ကြီးရိုရီအဓိကတွေ့ကျင်ရတဲ့စင်ကုန်မှုကတော့ဘာသာစကားပြဿနာပါဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အာရာအာမင်က
ဒီကိုဆက်ရောက်တော့အင်္ဂလိပ်လိုတလုံးမှမသိပါဘူးအခုလည်းမတတ်ဘူးဆိုတော့အေးရဝန်တိုင်းစဉ်းစားမိတာကနောက်တစ်နေ့ကိုဘယ်လိုဖြတ်တန်းရမလဲဆိုတာပ
ါလူများပြားနဲ့တွေ့ဆုံစကားပြောခွင့်မရပဲအထူးကြံချင်းမျိုးကိုအခုလိုတက်ကြီးရွယ်ကိုရွှေပြောင်းချေချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်အထူးသဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မျိုးပြစင်တာရဲ့အကြီးတန်းသူတွေတီChristian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because their grandchildren
ကြောက်နာဆိုလိုပဲတက်ကြီးရွယ်တွေကအထီးကျန်လေးရှိတာကိုတွေ့ရမှာပါသူတို့မိတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနီးစပ်ကုန်ပါတယ်ဆိုတော့ဟိုတုန်းကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ
်ဒေးစီတက်ကြီးကရာကိုတောင်အရှအသင်းအဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်တွေရင်ဆိုင်နေရတဲ့အထီးကျန်မှုကိုရောပေါင်းအောင်အစီအစဉ်လေးဆောင်ရွက်ပေးပါတယ်အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေပါဝင်တက်ကြီးရွယ်တွေအနေနဲ့မိသားစုနဲ့နေနေအောင်လဲစီစဉ်ပေးပါတယ်ဒေးစီတက်ကြီးကရာရဲ့ညွှန်ကြားရေးမှူး Dela Frost Nagis Ahmed က
Our people are more conservative and more religious and family oriented so they want to be with
ကျမတို့လူတွေကရှေးရိုးဆန်ပြီးဘာသာတရားကိုးဆိုင်တယ်လို့မိသားစုကိုလည်းခင်တွဲတယ်ဆိုတော့မိသားစုနဲ့အတူနေကျင်ကြပါတယ်ဒါပေမဲ့လည်းအခုဆိုရင်မိသားစုနဲ့နေဖို့ဆိုတာဟာခက်ခဲပြီးသူတို့သားသမီးတွေဟာလည်းစီးရဲကြပါတယ်
Adijan Samugo Kanzani are at the Giurema, America Ma Achi Javida Lurile Pavare, Baharet Shaha, Lungere Nasangani Kadega, India Nishi Don Chichalarawa, Agukamaro, India Homie, Sete Pangupe, Sizinija, Pioshuinare Lusuare.
You have to develop yourself, how to talk, how to behave with other people.
Kupa da Sintio Niarabare, Belu Biosu Yamle, the Chadurine, Beluzagabiomle, Kupa dale, Menimuya on Bari Lumle.
တခြားသူတွေကိုဘယ်လိုဖြောပြမလဲဆိုတာတွေကိုလေ့လာရပါတယ်။အဲ့ဒါဆိုရင်ကိုယ့်ရဲ့ချင်းကိုလည်းတခြားသူတွေကိုပြလို့ရတယ်လေ။အထူးကအကြောင်းကတော့ဂျမိုင်းကောင်လို့ပြီးတော့စိတ်ဝင်စားတာတစ်ခုခုကိုလုပ်နေဖို့ပဲဖြစ်တယ်လို့ရှားကပြောပါတယ်ခင်ဗျာ။အခုတော့အမေရိကန်ပြည်သူမှာဩဂုတ်လတွင်ဖြစ်ပွားခဲ့တဲ့တမိုင်းတွင်နေတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်။ 1985年ဖေဖော်ဝါရီလဖျားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့ဆက်လက်အောင်လာနန်းလောင်ရေးအဲ့ဒီညီလာခံမှာဒီအမျိုးသားပြည်ရင်စာတမ်းမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒါဟာဆက်ရှိရာစုခေတ်အသိအမြင်တိုးတက်လာမှုကိုရောင်းမြန်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူလူတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါခွင့်ရေးရှိတာ အစိုးရအဖွဲ့အတွင်းအာဏာချင်းခွင့်ရှာညှိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီညွတ်တဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒဏ်တူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပါ
American ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့နေတဲ့အစမှာ
We the people of the United States, in order to form a more perfect union, establish justice, ensure domestic tranquility,
American ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့ တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောင်းပြတ်ဖို့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင်ဟန်နရီဖွန်ဒါကပြောသွားတာပါဖွဲ့စည်းပုံဥပဒေနှစ်တန်းကဖော်ပြချက်တွေကိုအကောင့်ထဲပေါ
နေ့မှာမွေးဖွားခဲ့တဲ့ Nobel ဆုရှင်တယောက်အကြောင်းပါ Ralph Bunche ကို Michigan ပြည်နယ် Detroit မြို့မှာမွေးဖွားခဲ့ပါတယ်ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စံတဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလည်း Nobel ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
Ralph Bunche ဟာ Los Angeles အထက်တန်းကျောင်းသုံးကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထုတ်ပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့က California တက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်1948ခုနှစ်မှာအစ္စရေးနိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာဘန်ချာကုလသမဂ္ဂမှအလုပ်လုပ်ကင်နေပြီးတော့အာရပ်အစ္စရေးပထမစစ်ပွဲအတွင်းကြားဝင်စစ်စံညီနိုင်းတို့ဖြစ်ဆောင်ရွက်ခဲ့ပါတယ်ကောအောင
်ကုလသမဂ္ဂစစ်စံညီနိုင်းရေးမှုလှုပ်ကြံခံရချိန်မှာဘန်ချာအဲ့ဒီစစ်စံညီနိုင်းရေးမှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရဆေးရေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ဆိုက်ပရက်နိုင်ငံတွေမှာလည်းဂျာဝင်ဆီဆက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israeli ပြည်ပခန့်မှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill တို့ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။ American ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာ Bunche ရဲ့အောင်မြင်မှုဟာ African American တွေကိုစားကုန်ယူစရာလည်းဖြစ်နေပါတယ
်။ဘာကလေးကယ်လီဖိုးနီးယားတက္ကသိုလ်က African American တွေအကြောင်းလေ့လာသူပေါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်68နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူအထိမ်မှပန်းချံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှဂုဏ်ပြုဆောက်လုပ်ထားပါတယ်
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆုံးလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါက်ခင်မြတ်သက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ကြရအောင်ပါရှင်
ဒီတစ်ပတ်တော့အိုင်ယာလန်နိုင်ငံကအသက် 18 နှစ်အရွယ်ကျောင်းသားလေး Fion Ferrara ရဲ့ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့ပြင်ထန်တဲ့ကြိုးစားမှုအတွက် Google ကနေ 2019 သိပ္ပံစုချိမြင့်လိုက်တဲ့အကြောင်းကိုပြောပြပေးပါမယ်။Google ကသိပ္ပံဆိုင်ရာပြိုင်ပွဲ Science Fair တွေကိုကျင်းပပြီးအသက် 13 နှစ်ကနေ18နှစ်အရွယ်ကျောင်းသားတွေကိုသိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်။ ပြိုင်ပွဲဝင်မဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက်ပရောဂျက်တွေနဲ့ရက်လက်တွေကိုပြိုင်ပွဲကြည့်ချက်သူဒိုင်တွေစီကိုတင်သွင်းရပါတယ်။အနိုင်ရသူကိုဒေါ်လာငွေ9000စုချိနေတာပါ။ဒီပြိုင်ပွဲကို Lego, Virgin Galactic, National Geographic နဲ့ Scientific American အဖွဲ့တွေကအထောက်ပံ့အကူအညီတွေပေးပါတယ်။နိုင်ငံတကာကပြိုင်ပွဲဝင်သူတွေထဲကတရာကိုကနအူးရွေးချယ်ခဲ့ပြီးအဲ့ဒီထဲကမှ စကားတင် 24 ယောက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါ။အမေရိကန်ပြည်ထောင်စု Mountain View က Google နိုင်ငံတကာဌာနချုပ်မှာ July 29 ရက်နေ့ကစုချင်းနေတဲ့ပွဲမှာ 2019 အတွက် Google ရဲ့ဒေါ်လာ 9000 စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fion Ferrara ဖြစ်ပါတယ်။ရေထဲက plastic အဆန့်အလာလေးတွေကိုတန်လိုက်တွေသုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတီထွင်ခဲ့တာပါ။ Ferrara ဟာ Susan ဖော်ထုတ်တဲ့ဇယိတ်တဘာဝကို
I live in the middle of nowhere, so I have to build everything myself. So if I wanted to test my
ကျွန်တော်ကသိခေါင်နိုးတဲ့နေရာမှာနေတာမို့အားလုံးကိုကိုယ်ပါပါကိုလုပ်ယူရပါတယ်။ကျွန်တော်တီတွင်သားကိုစမ်းသပ်ခြင်းရောင်ကြီးတိုင်းကရိယာတို့အမှုကြီးမှန်မြောင်တို့လိုစမ်းသပ်တဲ့ဖြစ်စည်းကရိယာတွေကိုကိုယ်ပါပါကိုလုပ်ရပါတယ်။
Fion Ferrara ha Ireland West Cork data ga Belly the Hop Kanyuna nyugle ma ni thain du phit par de. Ireland ga the journal HRE sa saung ma tu su ya shi de chang tadin saung ma ne tu tu su ya ga de project ne patat de video go ba phaw pya tha par de.
This is where I live, the edge of the Atlantic Ocean in beautiful West Cork, Ireland. There is
Atlantic Thamudia aso ma shi de tait la par de West Cork jun ni shi de niya ga chano ni de niya ba. အဲ့ဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစာတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်။အဲ့ဒီတွေကအစိုးဆုံးကအချင်းနှစ်စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အစာအနာလေးတွေရဲ့ပြဿနာပါ။ကျွန်တော်ရဲ့ project ကဒီ plastic အစာအနာလေးတွေကိုထုတ်လုပ်တဲ့နေရာကစပြီးရေမြောင်းတွေထဲနဲ့သဘာဝဝန်းကျင်ထဲရောက်သွားချိန်အထိသူတို့ကိုဘယ်လိုဖယ်ထုတ်ပြစ်နိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ်။
သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကြကြရဲဆိုတာကိုလိုက်ပြီးရှာဖွေပါတယ်။အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံရိုးဖိတ်မှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်မှုန်ကလေးတွေကိုအသုံးပြုတဲ့နည်းကိုစိတ်ဝင်စားခဲ့တာဖြစ်ပြီးဒီနည်းနဲ့ရေထဲက plastic အဆန့်အလာလေးတွေကိုဖယ်ပြစ်ဖို့အတွက်စိတ်ကူးရခဲ့တာပါ။ဒါကြောင့်တန်လိုက်မှုန်တွေကိုဆီနဲ့ရောပြီး ferro fluid လို့ခေါ်တဲ့ tantat ပါတဲ့အရေးဖြစ်ဖြောပြီး plastic
I did a small test and this was indeed the case.
But I think it's something to scratch and process. 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 ဒီရေထဲမှာမျောနေတဲ့ plastic အမှုန်လေးတွေပမာဏဘလောက်ပါနေတယ်ဆိုတာကိုတိုင်းဖို့အိမ်မှာကိုယ်တိုင်လုပ်တဲ့မြင်နိုင်တဲ့ရောင်ကြီးတိုင်းကိရိယာကိုသုံးတဲ့အပြင် digital အနုကြည့်မှန်ပြောင်းတွေကွန်ပျူတာနည်းစနစ်တွေကိုပါသုံးပါတယ်စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအချက်အလက်တွေတလေကြီးရလာတာပါ project အစမှာပဲဒီနည်းဟာ ရေထဲက plastic အစာအနာ 85%လောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ် ဒီအတွက်စကြတဲ့အတိုင်းဆက်စမ်းသတ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှာစီနဲ့ရောသုံးတဲ့စမ်းသတ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်။ညီကုန်းချုပ်ရရင်တော့ဒီနည်းဟာ plastic အစာအနာလေးတွေကိုရေထဲကနေဖယ်ရှားဖို့အထူးရောက်ဆုံးနည်းဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဒါကိုဓာတ်ခွဲကန်စမ်းသတ်မှုကနေစက်မှုလုပ်ငန်းတွေမှာအထိဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသတ်မှုတွေလုပ်သွားမှာပါ။
microplastic လို့ ခေါ်တဲ့ plastic အဆန်းအလေးတွေဟာ အရွယ် အဆန်းအဖြစ် အရှိ 5mm ဒါမှမဟုတ် ဒီထက်ပိုပြီး သေးငယ်တဲ့ အရွယ်ရှိပါတယ် ဒီ microplastic အပိုင်းစား ဒါမှမဟုတ် plastic အလုံးလေးတွေဟာ သိပ်ပြီး သေးငယ်တဲ့အတွက် ရေစစ်တဲ့အခါ ဒါမှမဟုတ် ရေစုပ်တန့်စင်တဲ့ အဆင့်တွေထဲမှာ စစ်လို့မရဘဲနဲ့ ပါသွားတတ်ပါတယ် ကမ္ဘာတစ်လုံးမှာ ရောင်းချနေတဲ့ ရေတံဘူး အလုံးရဲ့ 63 ရာခိုင်နှုန်းနဲ့ ဘုံပိုင်ကရတဲ့ရေ 62 ရာခိုင်နှုန်းထဲမှာ microplastic တွေပါဝင်နေတယ်လို့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့ Hop Media သုတေသနစစ်တမ်းမှာဖော်ပြထားပါတယ်။ဒီ microplastic တွေကိုစပြအတုံးတွေအရေးတွေထဲမှာထည့်လိရှိသလိုမျက်နှာတန့်စင်တဲ့ဆေးတွေလက်ဆေးတွေမှာလည်းထည့်သွင်းလိရှိပါတယ်။ plastic ပါတဲ့အမြင်တွေနဲ့ရက်လုတ်ထားတဲ့အဝတ်အထည်တွေကိုရှော့ဖွက်တဲ့အခါမှာလည်း microplastic တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါဆွန့်ပြစ်ရေမြောင်းတွေထဲကနေတဆင့်မြေချောင်းအင်းအိုင်နဲ့ပင်နယ်သမုဒ္ဒရာတွေထဲကိုရောက်သွားလိမ့်ရှိတာပါ။ဒီအခါမှာငားနဲ့တခြားရေသရွာငယ်လေးတွေဟာအစားအစာနဲ့မှာပြီးစားပြရာကနေတဆင့်သူတို့ကိုစားသုံးတဲ့ငါးကြီးတွေစီရောက်သွားတယ်လို့ ငါးကိုစားတဲ့လူအပါဝင်သံတမန်တွေမှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။သူ့ရဲ့မိဟာအဝတ်လျှော်စက်ကနေထွက်လာတဲ့ရေစိုးထဲမှာပါနေတဲ့ microplastic တွေနဲ့ polypropylene plastic တွေကိုဖဲထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်။ Ferreira ဟာ Netherlands မှာတက်ကတူဆက်တက်ဖို့လုပ်နေပါတယ်။ဆယ်ကျော်တက်တူဖြစ်တဲ့ Ferreira ဟာ Shell နက္ခတ္တဗေဒပြတိုင်မှာ ပြရိုင်မှုဖြစ်တဲ့တာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာတိတ်ပံပြိုင်ပွဲပေါင်း 12 ခုမှာဆုရထားသူဖြစ်တယ်လို့ Trumpet လို့ခေါ်တဲ့လေမှုန့်ဒူရီယာနဲ့ TYG တွေမှာပါဝင်ဖြောပြနိုင်သူလည်းဖြစ်ပါတယ်။သူဟာဘာသာစကားသုံးမျိုးကိုကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်တယ်လို့ American ကာကွယ်ရေးဌာနရဲ့သုတေသနစမ်းသပ်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts စက်မှုတက္ကသိုလ်လင်ကွန်တက်ခွဲခန်းကလည်း
ဂျိုသေးသေးလေးတလုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ပါမယ်။တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အပတ်စဉ် ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်
မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့ပဲဖြစ်ဖြစ်ရင်ဆိုင်ဖို့ပဲဖြစ်ဖြစ်ဆင်းသင့်ရှိနေတယ်လို့ဒီကနေ့ပြောကြားလိုက်ပြီးရှင်မတိုးနိုင်ဖြစ်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေပေါ်အမေရိကန်အစိုးရရဲ့ချင်းကပ်ပုံပြောင်းဖို့အချိန်လုံးလောက်ပေးထားပြီလို့သတိပေးလိုက်ပါတယ်။ ဂျပန်နဲ့တောင်ကိုရီးယားကြားဆက်ဖက်ထောက်လိုက်တဲ့သတင်းတွေအပြန်အလှန်ဖလှယ်ဆိုင်ရာသဘောတူညီချက်ကိုအဆုံးသတ်ဖို့အတွက်တောင်ကိုရီးယားကဆုံးဖြတ်လိုက်တာဟာနှစ်နိုင်ငံကြားအပြန်အလှန်ယုံကြည်မှုကိုထိခိုက်ပျက်စီးစေတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကိုတင်သွင်းတဲ့ဒေါ်လာ85ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ
ဒီကလက်တုံးပြန်လိုက်တာပါလေယာထွက်ကုန်တွေရေနံစိမ့်တွေအသေးစားလေယာဉ်တွေမော်တော်ကားတွေအပါအဝင်အမေရိကန်ကတင်ပို့တဲ့ပစ္စည်း9000ကျော်ကိုသွင်းကုန်ခွန်900ကျပ်နှုန်းကနေနောက်ထပ်10000ကျပ်နှုန်းထပ်တိုးမယ်လို့တရုတ်စီးပွားကူးတန်းဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဘရာဇီးနိုင်ငံတွေကအမေဇုန်တတော်ကြီးအကြီးအကျယ်မီလောင်
ကျွမ်းနေတဲ့ကိစ္စကိုမကြခင်ကျင်းပမဲ့ကြီးဆက်ဗန်ထေဒီစီဝေဝဲမှာအဓိကထားဆွေးနွေးတဲ့နယ်လို့ကျင်းသစ်သမ္မတပြောကြားခဲ့တာကိုဘရာဇီးသမ္မတကသူ့ရဲ့နိုင်ငံအချုပ်အခြာကိုဝင်ဆက်တာပဲလို့ဆွဆွဲလိုက်ပါတယ်ရှင်။သတင်းကြီးချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင် ီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားဆက်လာစေခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington. Welcome.